COVID-19 ကာကွယ်ဆေးထိုးရာကအစ္စလာမ်ဘာသာရေးကျင့်ဝတ်နဲ့ညီမညီတဲ့အစ္စလာမ်ဘာသာရေးအောက်မှာခွင့်ပြုနိုင်ခြင်းရှိမရှိဆိုတာကိုအင်ဒိုနီးရှားနိုင်ငံရဲ့မွတ်စလင်ဦးဆောင်ကောင်စီကမကြာခင်ဆုံးဖြတ်သွားဖို့စီစဉ်နေပါတယ်။ရှေ့သတင်းပတ်မှာလူများပြားကိုတရုတ်တို့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်မစတင်ခင်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဇန်နဝါရီလ13ရက်နေ့မှာကာကွယ်ဆေးစတင်ထိုးနိုင်ပြီမှာဖြစ်ပါတယ်။ကာကွယ်ဆေးအသုံးပြုနိုင်ရေးအခုလောလောဆယ်မှာအင်ဒိုနီးရှားအစားအစာနဲ့ဆေးဝါးဆိုင်ရာအေဂျင်စီရဲ့အရေးပေါ်ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်
။ Target kami begitu. Jadi sebelum process penyuntikan pertama dimulai
ပထမဆုံးစီစတင်ထိုးခဲ့ဖက်ဒရယ်အမေရိကန်တခုထုတ်ပြန်မှုညွှန်းထားပါတယ်။လောလောဆယ်အစားအစာနဲ့စီဝါအေဂျင်စီရဲ့ရလဒ်ကိုစောင့်ဆိုင်းနေပါတယ်။အဲဒီနောက်အမေရိကန်တုံးမဲ့ကောင်စီအတွက်လိလာတုံးတက်နိုင်ဖို့စီရင်ခံစားကိုပြုပို့သွားပါမယ်လို့ဒီမလုံးဆိုင်ရာဟာလာဘူဒါနာညွှန်ကြားမှုမူတီအာရင်တာဝတီကပြောပါတယ်။ကာဝဆေးထိုးနိုင်တာကအစ္စလာမ်ဘာသာရဲ့ကျင့်ဝတ်မှုတွေနဲ့ကိုက်ညီမညီအငင်းပွားမှုကအရင်ကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့ဖူးပါတယ်။2018ခုနှစ်တည်းအင်ဒိုနီးရှားဥလိမာကောင်စီ MUI ကဝတ်တရောဂါကာကွယ်ဆေးထိုးနိုင်မှုကိုအစ္စလာမ်ဘာသာရေးအရာတမ်းပြောင်းအမိန့်ထုတ်ပြန်ကြေညာခဲ့ဖူးပါတယ်။အင်ဒိုနီးရှားနိုင်ငံက8000အရှာဒေသမှာ COVID-19 ရောဂါဖြစ်ပွားမှုတော့အများဆုံးနိုင်ငံဖြစ်ပါတယ်။ COVID-19 ကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲတွေကိုကာကွယ်ဆေးနဲ့ကုစားနိုင်ဖို့အရေးအနာပိုင်တွေကကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျ။